Welcome to the Voice of America in Burmese.
Mingala nya ne khema to ta shin mya shin American pi rang su myo ro Washington DC ya ne VOA Myanmar bai season ye 2014 khu ne December 9 ye taneng nwe ne nya ne bai season nwe go line to meter 16.25 ro ne da ye thol le ni ba bi shin ကျမနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျမကတော့ဆုမြတ်မှာပါရှင်လေပြင်းတိုင်နှုန်းတနာရီမိုင်းတရာကျော်နဲ့ဟာဂူဘေးမုန်တိုင်းဖိလစ်ပိုင်လေပိုင်းကိုတိုက်ခတ်နေပါတယ်ပါကစ္စတန်မှာတော့အမေရိကန်တို့ရဲ့မောင်းသူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုတွေမှာအလိုရှိနေတဲ့အယ်ခိုင်ဒါထိပ်တန်းခေါင်းဆောင်တယောက်သေဆုံးသွားတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ဒီလိုသတင်းတွေကိုမှတ်မိုးဖြူနဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံအတွင်းလူမျိုးရေးဘာသာရေးစံနဲ့စုပ်ပူအကြမ်းဖက်မှုတွေဒီနှစ်ပိုင်းအတွင်းဖြစ်ပေါ်နေတာနဲ့ပတ်သက်လို့ငြိမ်းချမ်းစွာအတူလက်တွဲနေထိုင်ရင်ကြိုးပမ်းလှုပ်ရှားနေတဲ့သတင်းနဲ့ပတ်သက်ပြီး
ငြိမ်းချမ်းစွာဆင်ကြဲနေထိုင်ရင်ဆိုရင်အမျိုးကြီးကိုအကြမ်းဖက်မှုတွေမရှိတဲ့ပေါ့နော်ဒါပေမဲ့အခုခေတ်တည်းဟိုတခုထပ်တူရမလို့ဖြစ်တယ်ပေါ့ဥပဒေတွေနဲ့ပါအမျိုးသမီးတွေကိုအကြမ်းဖက်တာတော့မဟုတ်ဘူး
Triangle Woman အဖွဲ့ကမခင်လေးရဲ့ပြောကြားချက်ပါအသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါဒါအပြင် American တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ဆက်ဆံရေးအကြောင်းသတင်းဆောင်းပါးတွေအပြင် Bangladesh နိုင်ငံကဖြန့်တွေရဲ့အကူအညီနဲ့ငါဖန်ကြတဲ့စိတ်ဝင်စားစရာရှာပါတဲ့ဒလေတွေတဖြည်းဖြည်းမေးမိန်လာတဲ့အကြောင်းသတင်းဆောင်းပါးတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါဒီလိုသတင်းဆောင်းပါးတွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်စုမျက်မှောင်နဲ့မှတ်မိုးဖြူတို့ကကြေညာပေးပါမယ်ရှင်
ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသကိုအင်အားဖြင့်ဟာကူဘစ်တိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်နေပါတယ်။တနအီလတိုင်းနှုန်းမိုင်130လောက်ပြင်းအားနဲ့ဝင်ရောက်လာတဲ့မုန်တိုင်းကြီးဟာစနေနေ့ညတုန်းကတော့ဒီညလုံးပေါက်အရှိဘက်ကန်ယိုရန်ဒေသဘက်ကိုတိုက်ခတ်ခဲ့ပါတယ်။ငါးဖမ်းလုပ်ငန်းအဓိကလုပ်ကြတဲ့ဆမ်မာကျွန်းကိုမုန်တိုင်းစဝင်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာအဆောက်အဦးအမိုးတွေလန်ထွက်သစ်ပင်တွေကျိုးကျခဲ့တယ်လို့ဒေသခံပကာစာမိုးလေဝသဌာနကပြောပါတယ်။လမ်းတွေပေါ်မှာဒီသွတ်ခေါင်မိုးတွေသစ်ပင်သစ်ကိုင်းအချို့အပဲ့တွေပြန်ကျဲနေပါတယ်။ဒေသတစ်ခုလုံးမှာလည်းမီးပြတ်နေပါတယ်။အိမ်အများပြားပြက်စီးခဲ့ပြီးတော့တချို့နေရာတွေမှာခါလောက်ထိရေကြီးခဲ့တယ်လို့ဒေသခံတာဝန်ရှိသူတစ်ယောက်ကပြောပါတယ်။ဟာဂူပစ်မုန်တိုင်းဟာဒီဖိလစ်ပိုင်နိုင်ငံအလဲပိုင်းကို3ရက်လောက်ဖြတ်သွားလိမ့်မယ်လို့မိုးလေဝသခန့်မှန်းသူတွေကခန့်မှန်းထားပါတယ်။ကန်ယိုရန်ဒေသတွေဘက်ကကြေးရွာတွေမြေပြိုကျမှုဖြစ်နိုင်တဲ့ဒေသတွေကလူပေါင်း9သိန်းလောက်ဟာဘေးကင်းရာယာယီစခန်းတွေမှာခိုးလှုံနေကြရပါတယ်။မုန်တိုင်းတန်ကြောင်ဒီကြီးမားတဲ့ပြဿနာတွေပေါ်လာရင်တုံ့ပြန်နိုင်ဖို့အတွက်စစ်တပ်ကိုလည်းတတ်မှန်ထားပါတယ်။မုန်တိုင်းဟာဂူဘစ်ဟာအခုနှစ်အတွင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တုန်းကဒီလူပေါင်း9,300လောက်သေဆုံးခဲ့ရတဲ့ဟာယာမုန်တိုင်းလောက်တော့အင်အားမပြင်းပါဘူး။ဟာယာမုန်တိုင်းထံခံထားရတဲ့နေရာတွေဟာအခုမုန်တိုင်းဟာဂူဘစ်ဖြတ်သွားတဲ့လမ်းကြောင်းပေါ်မှာရှိနေပြီးတော့တချို့ဆိုရင်ဒီအခုချိန်ထိကိုယာယီတဲတွေနဲ့နေထိုင်နေကြရဆဲဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံမှာလက်နက်မဲ့လူမဲတယောက်ကိုလူပြူရဲရာရှိတွေဖမ်းဆီးရာကနေတီးဆုံးသွားခဲ့တာကိုတရားရုံးစစ်ဆေးမှုမလုပ်ဖို့ဂျူရီလူကြီးတွေကဆုံးဖြတ်ခဲ့တဲ့အတွက်အမေရိကန်နိုင်ငံတလွှားဆန္ဒပြမှုတွေဆက်ဖြစ်နေခဲ့ပါတယ်။စနေနေ့ကနယူးယောက်၊ဝါရှင်တန်၊ရှီကာဂို၊ဒီထရိုက်၊လော့စ်အန်ဂျလိစ်၊ဟျူစတန်နဲ့ဆီယက်တယ်မြို့တွေမှာဆန္ဒပြသူတွေဆက်ပြီးတော့စုရုံးချီတက်ခဲ့ကြပါတယ်။ဆန္ဒပြသူတော်တော်များများကလူမဲတွေရဲ့အသက်လဲတန်ဖိုးရှိတယ်ဆိုတဲ့အထိမ်းအမှတ်နဲ့ကုန်းတိုက်ကြီးတွေရဲ့အကြမ်းမြင်ပေါ်မှာလမ်းတွေပေါ်မှာလှည့်အိပ်ပြီးတော့တီးဆုံးသွားတဲ့ပုံစံဆန္ဒပြခဲ့ကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဘာကလီမြို့မှာဆန္ဒပြသူတွေနဲ့ရဲတွေကြားပြိပက္ခဖြစ်ပြီးတော့ပြင်းပေါက်မှန်တွေခွဲပြီးပစ္စည်းလူရဲမှုတချို့ရှိခဲ့ပါတယ်။ပြိပက္ခတွေမှာခီးဆဲရမယ့်ဂျားဗူရာနှစ်ခုကိုပိတ်ဆို့ထားခဲ့ရပါတယ်။အမေရိကန်သမ္မတဥဘားမားကသူ့အဆိုရဲတွေနဲ့လူနည်းစုတွေကြားမှာယုံကြည်မှုပြက်ပြားတဲ့ပြဿနာကိုကင်တွယ်ဖို့ဂရုပေးထားပြီးတော့နောက်ဆုံးဆန္ဒပြပွဲတွေကဘူရူနီကစတင်ခဲ့တာဖြစ်ပါတယ်။ဗီဒီယိုမှတ်တမ်းအရဇူလိုင်လကအသက်43နှစ်အရွယ်ကလေး6ယောက်ဖခင်အဲရစ်ဂါနာဟာလေဗင်းချုပ်ဖမ်းဆီးခံရရာကနေအသက်ဆုံးရှုံးသွားမှုမှာရဲရာရှိဒန်နီယယ်ပတန်နီယိုကိုနယူးယောက်ပြည်နယ် Grand Jury တရားသူကြီးတွေကတရားစစ်ဆေးမှုမလုပ်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကို Missouri ပြည်နယ် Ferguson မြို့မှာအသက်18နှစ်အရွယ်လူမဲ Michael Brown ကိုပြစ်တက်ခဲ့တဲ့ရဲရာရှိ Darren Wilson ကိုတရားရုံးစစ်ဆေးမှုမလုပ်ဖို့ Jury လူကြီးတွေဆုံးဖြတ်ခဲ့ပြီးကိုယ့်ရဲ့အကြံမှာကြေညာခဲ့တာဖြစ်ပါတယ်။လာမယ့်စနေနေ့မှာဂါနာဘရောင်းနဲ့တခြားအသက်ဆုံးခဲ့သူတွေအတွက်ရဲတွေရဲ့အကြမ်းဖက်မှုတွေကိုနိုင်ငံတော်ဝန်ဆန္ဒပြချီတက်ကြဖို့နိုင်ငံသားအခွင့်အရေးလှုပ်ရှားသူ Reverend L. Sumter က Washington DC မှာကြေညာချက်ထုတ်ပြန်ထားပါတယ်။ American ပြည်ထောင်စုမှာရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုပြန်ပြီးသုံးသပ်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ် Rita Isaac ကလည်းတောင်းဆိုထားပါတယ်
။ပါကစ္စတန်နိုင်ငံမြောက် Waziristan ဒေသကဒီတာလီဘန်တို့ရဲ့ခြံဝင်းတစ်ခုအပေါ်အမေရိကန်တို့ရဲ့မောင်းသူမဲ့ drone ယာဉ်နဲ့တိုက်ခိုက်မှုအတွင်းမှာအလိုရှိနေတဲ့အယ်ခိုင်ဒါထိပ်တန်းခေါင်းဆောင်တယောက်အပါအဝင်စစ်သွေးကျ၄ယောက်ထက်မနည်းတေဆုံးပြီးတော့၂ယောက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကပြောပါရတယ်။တ တည်ဆုံသွားသူတွေကတယောက်ဟာပါကစ္စတန်နိုင်ငံကအယ်ခိုက်ဒါအဖွဲ့ပြောခွင့်ရသူအူမာဖရုခ်ဖြစ်တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။မြောက်ဝါဇီရီစတန်ကဒီတာလီဘန်တပ်မှုဟာဖစ်ဂူလ်ဘဟာဒူဝါနဲ့ဆက်ဆက်နေတဲ့ပါကစ္စတန်တာလီဘန်တွေအဲ့ဒီခြံဝင်းကိုအသုံးပြုနေတာလို့တာဝန်ရှိသူတွေကဆိုပါတယ်။ဒါပေမဲ့ drone နဲ့တိုက်ခိုက်စင်မှာဘဟာဒူဝါအဲ့ဒီထဲမှာရှိနေသလားဆိုတာကိုတော့အသေးချာမသိရသေးပါဘူး။ American New York မြို့ကဒီမြေအောက်ယထာမြေအထာသွားလာရေးစနစ်ကိုဘုံခွဲတိုက်ခိုက်ဖို့ကြံစည်မှုမှာပါဝင်မှုနဲ့အမေရိကန်ကတရားစွဲထားတဲ့အယ်ခိုက်ဒါထိတ်တန်းခေါင်းဆောင်အက်ဒနန်ဆူခရီဂျူမာကိုဒီပါကစ္စတန်စစ်တပ်ကတုတ်တင်နိုင်ခဲ့ပြီးနောက်တရက်ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာပဲပါကစ္စတန်အယ်ခိုက်ဒါအဖွဲ့ပြောခွင့်ရသူတေဆုံးခဲ့တာဖြစ်ပါတယ်ရှင
်။ယူကရိန်းနိုင်ငံမှာပြည်ပခတ်ဖြစ်ရှင်းနိုင်မှုအတွက်ပြင်သစ်သမ္မတဖရန်ဆွာအိုလန်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့တွေ့ဆုံမှုဟာခရီးမီးယားဒေသကျူးကျော်မှုပြီးရုရှားသမ္မတစီကိုဥရောပခေါင်းဆောင်တွေပထမဆုံးပြန်လည်လာရောက်တဲ့ခီးစဉ်တွင်တွေ့ဆုံမှုလည်းဖြစ်ပါတယ်။မနေ့ကကာဇစ်စတန်ကနေပြင်သစ်အပြန်ခီးစဉ်မှာကြိုတင်စီစဉ်မှုမရှိဘဲနဲ့ရုရှားမော်စကိုလေဆိပ်မှာရနာခဲ့တဲ့ပြင်သစ်သမ္မတကိုရုရှားသမ္မတကတွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံပြီးတီးခြားစီပြောဆိုကြရမှာနှစ်နိုင်ငံခေါင်းဆောင်တွေကယူကရိန်းရှေ့ပိုင်းမှာလာမယ့်ရက်ပိုင်းအတွင်းအပြစ်ခတ်ရက်စဲနိုင်ဖို့မျှော်လင့်နေကြောင်းပြောခဲ့ကြပါတယ်။လာမယ့်အင်္ဂါနေ့မှာယူကရိန်းဆွေးနွေးရတဲ့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကြားမအောင်မြင်သေးတဲ့စက်တင်ဘာအပြစ်ခတ်ရစေးရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့ရည်ရွယ်ထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းအတွင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးသဘောတူညီမှုရနိုင်ဖို့အခြေအနေဟာ50ရာခိုင်နှုန်းတောင်မရှိပေမဲ့အခွင့်အလမ်းတော့ရှိပါသေးတယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အမေရိကန်အစိုးရအနေနဲ့အီရန်မှာနျူကလ িয়ার လက်နက်ထုတ်လွှင့်မှာကိုလက်ခံခွင့်ပြုမှာမဟုတ်ဘူးလို့ဝါရှင်တန်မြို့တော်က Brookings Institute မှာစနေနေ့ကလုပ်ခဲ့တဲ့အရှိလေပိုင်းဆိုင်ရာဆွေးနွေးပွဲမှာဒုသမ္မတဘိုင်ဒန်ကပြောကြားခဲ့တာပါ။ဒါပေမဲ့အခုလောလောဆယ်မှာဒီလက်နက်ထုတ်တဲ့ကိစ္စကိုမဆွေးနွေးနိုင်သေးဘူးလို့လည်းသူကပြောပါတယ်။နျူကလ িয়ার အစီအစဉ်ကြောင့်အီရန်အပေါ်အနောက်နိုင်ငံတွေကအရေးယူပိတ်ဆို့ခဲ့တာကအီရန်ရဲ့စီးပွားရေးကိုတိတိတသားထိခိုက်နေတဲ့အတွက်အခုနောက်ပိုင်းဆွေးနွေးပွဲတွေမှာအီရန်ဘက်ကသဘောထားပြောပြမှုတချို့ရှိလာတယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတကပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်လွှတ်တော်ကတိုက်တွန်းနေသလိုအခုအချိန်မှာပိတ်ဆို့အရေးယူမှုအသစ်တွေကိုထပ်လုပ်ရင်တော့သူ့ရဲ့အဆိုအားလုံးအတွက်အဆိုးဆုံးဖြစ်လာလိမ့်မယ်လို့မစ္စတာဘိုင်ဒန်ကဆိုပါတယ်။အီရန်ပေါ်ဖိအားပေးနေကြတဲ့နိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွေပြက်ပြားနိုင်ပြီးတော့ငင်းချမ်းနဲ့ရလက်ရနိုင်ဖို့ဆွေးနွေးသူတွေဘက်ကလည်းထိထိရောက်ရောက်လှုပ်ဖို့ခက်ခဲလိမ့်မယ်လို့အရှိလေပိုင်းဆိုင်ရာဆွေးနွေးပွဲမှာအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားပါတယ်။အမေရိကန်အပါအဝင်အီရန်ဆွေးအကိစ္စကိုဆွေးနွေးနေကြတဲ့နိုင်ငံတွေနဲ့အီရန်နိုင်ငံအကြားမှာနျူကလ িয়ার အရေးအပိသက်သဘောတူညီမှုရရှိဖို့နောက်ဆုံးသတ်မှတ်ရက်ကိုနိုဝင်ဘာလ24ရက်နေ့ကနေပြီးတော့နောက်ထပ်9လတိုးထားပါရရှင
်။ပြီးခဲ့တဲ့ဇူလိုင်လကအီရန်မှာဖမ်းဆီးခံရပြီးတရားရုံးမှာစစ်ဆေးရေးယူခံနေရတဲ့အမေရိကန်သတင်းစာဆရာအတွက်အကြီးအကျယ်စိုးရိမ်ပူပန်မှုဖြစ်ရတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ The Washington Post သတင်းထောက် Jason ရာဇီယန်ကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုထားပါတယ်။သတင်းတောက်ရာဇီယန်ကိုဖမ်းပြီး9လကြာတဟီရန်ရုံးတော်မှာစင်နာရီကြာရုံးတင်စစ်ဆေးခဲ့ပြီးတော့အရေးယူခဲ့တဲ့သတင်းကိုစနေနေ့သတင်းတွေကဖော်ပြကြပါတယ်။အီရန်အမေရိကန်နိုင်ငံသားဖြစ်တဲ့ရာဇီယန်ကိုအရေးယူတဲ့ပြစ်မှုအခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့စစ်ဆေးမှုကိုတက်ရောက်နားထောင်သူတွေကပြောဆိုကြပါတယ်။သူ့ကိုဖမ်းဆီးရာကို January လလည်းအထိတိုးထားပြီးတော့အဲ့ဒီသတင်းရောက်လာပြီး2ရက်ကြာမှာရာဇီယန်ကိုတရားရုံးမှာတွေ့ရတယ်လို့သတင်းတွေကဖော်ပြပါတယ်။ဖရစီဘာသာစကားမပြောနိုင်တဲ့အတွက်ရာဇီယန်ကိုဘာသာပြန်ကတရားရုံးမှာလိုက်ပါဆောင်ရွက်ပေးခဲ့ပြီးတော့မိသားစုကရှေ့နေငှားရမ်းပေးထားပါတယ်။ဒါပေမဲ့ရှေ့နေကိုတွေ့ခွင့်မရသေးဘဲခုလိုရှေ့နေတွေ့ခွင့်မရတာအီရန်ဥပဒေကိုသာမကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုပါတယ်။တေရန်ရဲ့ event အကျဉ်းတော်မှာဖမ်းဆီးခံနေရတဲ့ရာဇီယန်မှာတခြားကျန်းမာရေးပြဿနာတွေနဲ့အတူသွေးရောဂါရှိတဲ့အတွက်မိသားစုကစိုးရိမ်ပူပန်နေတယ်လို့ Washington Post သတင်းစာကဖော်ပြထားပါတယ်ရှင်။
Sony ရဲ့ရုပ်ရှင်လုပ်ငန်းကွန်ပျူတာကွန်ရက်တွေပေါ်အကြီးအကျယ်တိုက်ခိုက်ခံခဲ့ရတာမှာသူတို့ရဲ့လက်ချက်မဟုတ်ဘူးလို့မြောက်ကိုရီးယားကညင်းဆိုလိုက်ပါတယ်။ Sony ကုမ္ပဏီအပေါ်စိုက်ဘာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ဘယ်သူကမှမြောက်ကိုရီးယားအစိုးရလက်ချက်လို့တရားဝင်ဆွဆွဲခြင်းမရှိဘဲနဲ့အခုလိုညှင်းဆန်ခဲ့တာပါ။မ မြောက်ကိုရီးယားပေါ်ထောက်ခံသူတွေကဆိုနီရဲ့အင်တာနက်ကွန်ရက်တွေအပေါ်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်မယ်လို့မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းဌာနကဒီကနေ့ထုတ်ပြန်တဲ့ဆောင်းပါးထဲမှာဖော်ပြထားပါတယ်။အရင်တုန်းကမကြားဘူးကြတဲ့ Guardians of Peace ဆိုတဲ့ hacker အဖွဲ့ရဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ဆောင်းပါးထဲမှာပြောထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကမမှန်ကန်တဲ့ကောလာဟလသတင်းတွေလွှင့်နေတယ်လို့လည်းမြောက်ကိုရီးယားအစိုးရကဆွဆွဲပါတယ်။Sony ကုမ္ပဏီအပေါ်တိုက်ခိုက်မှုနဲ့ပတ်သက်လို့ Sony ရဲ့အရာရှိတွေ FBI ရဲ့ဒီနဲ့အမိမြေလုံခြုံရေးတာဝန်ရှိသူတွေကစုံစမ်းနေကြပြီးတော့ဘသူလက်ချက်လဲလို့ပြောဖို့တိတ်ပြီးတော့စောနေသေးတယ်လို့ပြောကြပါတယ်။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကိုလှုပ်ချံဖို့ CIA ကနေသတင်းတောက်နှစ်ယောက်ကိုငှားရမ်းတာဝန်ပေးတဲ့အကြောင်းရိုက်ကူးထားတဲ့ The Interview ဆိုတဲ့ဟာသရုပ်ရှင်ကိုထုတ်လွှင့်ပြဖို့ Sony လို့ရုပ်ရှင်လုပ်ငန်းကစီစဉ်နေချိန်မှာပဲသူတို့ရဲ့ Internet ကွန်ရက်တွေတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ရှင်။
တနင်္ဂနွေနေ့နောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆွမျက်မော်နဲ့မမိုးဖြူတို့ကကြင်ညာပေးခဲ့ကြတာပါ VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်အခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မာတွေမှာတော့နိုင်ငံတကာသတင်းတွေဖက်မလဲခင်အရင်ဆုံးမြန်မာနိုင်ငံသတင်းနဲ့စပါမယ်မြန်မာနိုင်ငံမှာလူမျိုးဘာသာပေါင်းစုံအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ဖို့အတွက်မတူကွဲပြားမှုအပေါ်ခွဲခြားဆက်ဆံမှုမပြုသင့်သလိုအမျိုးသမီးအခွင့်အရေးတွေကိုဥပဒေတွေနဲ့တရားဝင်ဖိနှိပ်ခွဲခြားဆက်ဆံတာမျိုးတွေမလုပ်သင့်ဘူးလို့လူအခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုပဋိပက္ခတွေမဖြစ်ပွားရအောင်ဘာသာမတူလူမျိုးကွဲနေတဲ့နိုင်ငံသားအချင်းချင်းလေးစားမှုနဲ့နားလည်ပေးပြီးဆက်ဆံသင့်တယ်လို့တုံ့တက်ကြပါတယ်။ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးလူအခွင့်အရေးရှုထောင့်ကနေလှုပ်ရှားသူတွေရဲ့တုံ့တက်တင်ပြချက်အပြည့်စုံမဆုမုံကဆက်ပြောပြပါမယ်
မြန်မာနိုင်ငံတွင်လူမျိုးရေးဘာသာရေးဆန်တဲ့စုပူအကြမ်းဖက်မှုပြိပခါတွေဒီနှစ်ပိုင်းနေအတွင်းဖြစ်ပွားခဲ့တဲ့ပေါ်ဘာသာရေးကောင်းဆောင်တွေနိုင်ငံရေးလူမှုရေးလူခွေရေးဆောင်ရွက်နေကြတဲ့အရက်ဖက်အဖွဲ့အစည်းကလှုပ်ရှားသူတွေဘက်ကမြန်မာနိုင်ငံတွင်လူမျိုးဘာသာပေါင်းစုံအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးလမ်းစာတွေကိုအပြေရှားနေကြတာဖြစ်ပါတယ်ဒီလိုအကြမ်းဖက်မှုမဖြစ်ပွားရဖို့ကအုပ်ချုပ်သူတွေကိုယ်တိုင်ကအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုတရားဝင်ဥပဒေပြဋ္ဌာန်းပြီးတော့ဖိနှိပ်မှုတွေမလုပ်သင့်ဘူးအမျိုးသမီးအခွင့်အရေးကိုကာကွယ်စောင့်ရှောက်ပေးတဲ့ဥပဒေဒီကိုသာပြဋ္ဌာန်းတဲ့ ਨੇ ဆိုတာကို Triangle Woman အဖွဲ့ကမက်ခင်လီကထောက်ပြပါတယ်
ငင်းငင်းစွာရှင်တွဲနေထိုင်ရဆိုရင်အမျိုးသမီးတွေအကြမ်းဖက်မှုတွေမရှိတဲ့ပေါ့နော်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာရိုးရဓလေ့ထုံးစံဆိုင်ရာဆိုပြီးရင်တော့၅မျိုးရှိခဲ့တယ်ဒါပေမဲ့အခုခေတ်တခုထပ်တော့မလို့ဖြစ်တယ်ပေါ့ဥပဒေတွေနဲ့ပါအမျိုးသမီးတွေကိုအကြမ်းဖက်တာတို့မဟုတ်ရင်ခွဲခြားဆက်ဆံတာပြိမိတ်ကြမျိုးဖြစ်လာမယ်အနေထားမျိုးဖြစ်နေရမျိုးတွေလည်းမဖြစ်တဲ့ပေါ့နော်အမျိုးသမီးတွေကိုနိုင်ငံရေးကအတုံးမချပါနဲ့တခုခုဆိုအမျိုးသမီးတွေကြောင့်ဖြစ်တယ်ဆိုပြီးအမျိုးသမီးတွေကိုပဲဒါစီပိတ်တင်နဲ့ရှေးလေးကလှုပ်လာတဲ့အစွဲတွေကိုလည်းဖြောက်ပါအဲ့လိုမျိုးလှုပ်ရှင်တဲ့အမှုအစ်င့်တွေကိုလည်းဖြောက်ဖို့လိုပါတယ်အမျိုးသမီးတွေကိုတကယ်လေးစားပြီးတော့ခွဲခြားဆက်ဆံမှုမရှိတဲ့မေတ္တာတရားရှိတဲ့နိုင်ငံဖြစ်ရင်တော့ဘသူဘသူမှမခွဲခြားပဲနဲ့ပေါ့နော်ညီညီညံ့ညံ့နဲ့မေတ္တာတရားနဲ့ကိုကျင်းစာစိတ်နဲ့တာဝန်ရှိတဲ့သူတွေကလည်းဥပဒေကိုတကယ်ပြည့်ပြည့်စုံစုံလိုက်နာပြီးတော့ဖန်မှုကိုကာကွယ်နိုင်တဲ့ဥပဒေမျိုးတွေပဲပေါ်ထွန်းလာအောင်စူးစမ်းပေးပါလို့ပြောချင်ပါတယ်
ဘာသာလူမျိုးပေါင်းစုံတိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့မြန်မာနိုင်ငံတွင်းမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးကမတူကွဲပြားမှုကိုခွဲခြားမှုမပြုဘဲနဲ့အပြန်အလှန်လေးစားမှုနဲ့အတိမတ်ပြုဖို့ကအရေးတကြီးလိုအပ်တယ်လို့ Equality မြန်မာကဥအောင်မျိုးမင်းကအကြံပြုပါတယ်
တယောက်နဲ့တယောက်တူတကွရှင်တွဲနေထိုင်မှုကပထမဆုံးအရေးကြီးဆုံးကတော့မတူကွဲပြားမှုကိုကျွန်တော်တို့အတိအမှတ်ပြုခြင်းကအရန်ရေးကြည့်ပါလေကျွန်တော်လူတွေမှာတယောက်နဲ့တယောက်ဘာသာမတူတာရှိနိုင်တယ်လူမျိုးယုံကြည်မှုအသားအရောင်မတူတာရှိနိုင်တယ်အဲ့ဒါတွေအားလုံးကိုတူညီဖို့အတွက်ကဘယ်လို့မှမဖြစ်နိုင်ဘူးအဲ့တော့ကျွန်တော်တို့အကောင်းဆုံးကတော့မတူကွဲပြားမှုကိုအတိအမှတ်ပြုပြီးတော့မတူကွဲပြားတဲ့ကြားထဲကမှတယောက်ကိုတယောက်လေးစားမှုနဲ့ဘယ်လိုဆက်ဆံမလဲဆိုတာစိတ်သက်ကအရေးအကြီးဆုံးပါလူသားတိုင်းကလူရဲ့ဂုဏ်သိက္ခာအတိုင်းနေခြင်းမလို့သူတို့မှာခွဲခြားခံရမှုမကြိုက်တဲ့လူခွေးကြီးကိုခံစားမှုလည်းရှိတဲ့အတွက်အဲ့ဒီအချက်ကပထမဆုံးအရေးကြီးဆုံးပါနောက်တစ်ခုကတော့မတူလို့ရှိရင်ငါနဲ့တူအောင်လှုပ်ဆောင်မယ်အဲ့ဒီလူတွေကိုငါကနေတော့အနိုင်ယူခြင်းနဲ့စိတ်တည်ဓာတ်တွေကျွန်တော်တို့ရှောင်ရှားဖို့လိုအပ်ပါမယ်မတူညီမှုကကျွန်တော်တို့ကကွဲပြားမှုသာဖြစ်တယ်မတူညီမှုကခွဲခြားစရာမလိုဘူးဆိုတဲ့အရာမျိုးဖြစ်ဖို့တွေ့ရယ်ကိုယ့်ရဲ့ဆန္ဒတိုင်းကိုယ့်ဘက်ကကိုယ်ပဲကိုယ်အင်အားကြီးအောင်လှုပ်ဆောင်မှုမဟုတ်တဲ့မတူညီတဲ့ကြားတွေကရှင်တွဲနေထိုင်မဲ့စိတ်သက်တည်းအရေးကြီးဆုံးပါ
မြန်မာနိုင်ငံတွင်းပြည်သူလူတို့အကြမတူညီမှုတွေပေါ်အခြေခံပြီးတော့အမုန်းမပွားရအောင်လို့စကားပြောဆွေးနွေးမှုတွေအမြင့်ချင်းဖလဲသုံးသက်တင်ပြမှုတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေနဲ့နိုင်ငံသားတွေအကြပူးပေါင်းလှုပ်ဆောင်တဲ့တယ်လို့လည်းမက်ခင်လီကအကြံပြုပါတယ်
ဘာသာလူမျိုးပေါင်းစုံငင်းငင်းစွာအတူရှင်တဲ့နေထိုင်ရေးအတွက်မတူတဲ့အမြင်တွေကိုကျမတို့ကတစ်ဖြည်းဖြည်းနဲ့တည်လာတဲ့အခါမှာသူ့ရဲ့အမြင်ကိုယ့်ရဲ့အမြင်နဲ့ ကျမတို့ပြန်ပြီးဆွေးနွေးလို့ရတဲ့ဟာမျိုးကတော့များများပေါ်လာလေကိုကောင်းလေပါပဲကျမတို့ပြဿနာဒါပဲလူတယောက်နဲ့တယောက်မတူဆိုရင်ကျမတို့ကရန်သူလို့သတ်မှတ်လိုက်ကြတယ်ကျမတို့နိုင်ငံမှာအယူဆသဘောထားမတူတာတွေကနေမှတူတာလေးတွေတွဲပြီးဘယ်လိုလုပ်မလဲမတူတဲ့အချိန်အမှနော်အကောင်းဆုံးလေးကိုရှာပြီးတော့မှဘယ်လိုပူးပေါင်းလုပ်မလဲဆိုတဲ့အစားတရားကိုကျမတို့တိုင်းပြည်ရပြည်ရမရှာတတ်ဘူးဖြစ်နေတဲ့အတွက်အဲ့ဒီပြဿနာကြီးကျမတို့အခုချိန်ကြီးခံစားနေရတာဖြစ်တဲ့အတွက်ကျမတို့တွေးကုန်မယ်စကားပြောမယ်ကြောင်းနဲ့တယောက်ညှိနှိုင်းမယ်ဆိုရင်တော့ဒီပြဿနာကြီးတော်တော်များများပြည်လဲနိုင်တယ်လို့ကျမကယုံကြည်ပါတယ
်အစွန်ရောက်မုန်တီးရေအမုန်းစကားဖြန့်ဖြူးမှုနဲ့လူမှုအကြာသတင်းမှားတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်လာနေတာတွေရှိလာနေတဲ့အတွက်လည်းအခုလိုမျိုးနှစ်ပေါင်းရှည်ကြာအထူးတကားနေထိုင်လာသူမတူကွဲပြားသူတွေကြားတင်းမာမှုတွေဖြစ်လာရတဲ့အပေါ်အားလုံးကဝိုင်းဝန်းအဖြေရှာပူးပေါင်းဖြေရှင်းကြဖို့အရေးတကြီးလိုအပ်တယ်လို့လည်းဥအောင်မျိုးမင်းကထောက်ပြပါတယ
်အမှန်တော့ကျွန်တော်တို့ကြားထဲမှာကတယောက်နဲ့တယောက်အထူးတကားရှင်တွဲနေထိုင်ကြတဲ့အစဉ်လာရှိပြီးသားပါဒါပေမဲ့အဲ့ဒီအပေါ်မှာကျွန်တော်တို့ဖြက်လို့ဖြက်စည်းနဲ့မတူကွဲပြားမှုကိုအခြေခံပြီးတော့ပြိပခမုန်တီးမှုတွေဖြစ်လာအောင်တွေးထုတ်လှုပ်ဆော်မှုတွေကအများများလာတဲ့အတွက်လူတွေရဲ့ငကွက်ရှိပီတာငင်းငင်းစွာအတူရှင်တွဲလို့တဲ့စိတ်တစ်ဖြည်းဖြည်းပျောက်ကွယ်ကုန်ပြီးတော့ဒီအကြမ်းဖက်မှုဟာဖြစ်စီပါတယ်အဲ့တော့လူတို့အနေနဲ့ဒီဟာတွေကကျွန်တော်တို့ကောင်းကျိုးအတွက်မဖြစ်ထုံဘူးတွေးထုတ်လှုပ်ဆော်မှုဖြစ်တယ်ဆိုတဲ့အကြောင်းအရာနားလည်သဘောပေါက်ပြီးတော့တတိနဲ့ရှင်နေကျွန်တော်အသိဉာဏ်နဲ့စဉ်းစားပြီးတော့အကောင်းဆုံးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်ခုနလိုပညာပေးမှုတွေတည်င်းစကားဖြန့်ချိမှုတွေစိတ်သက်တည်အသိတရားတွေရှင်ပြီးတော့ဒီပေါ်မှာနားမြအောင်မှုလုပ်ဖို့လိုအပ်ပါတယ်ခင်ဗျ
ာမြမလူအဖွဲ့အစည်းအတွင်ခွဲခြားဆက်ဆံမှုတွေမရှိစေဖို့နဲ့ဘာသာပေါင်းစုံလူမျိုးပေါင်းစုံငြိမ်းငြိမ်းချမ်းချမ်းအတူရှင်တွဲနေထိုင်ရေးအတွက်ရည်ရွယ်ပြီးတော့လူခွေလှူရှားသူတွေဘက်ကလူမှုအကြဆွေးနွေးပညာပေးမှုတွေနဲ့အတူငြိမ်းချမ်းရေးဆွေးနွေးပွဲတွေစုတောင်းပွဲတွေနဲ့ဇကဝိုင်းတွေကိုလှုပ်ဆောင်နေကြတာဖြစ်ပါတယ်ရှင်
ရှင်ပါခင်ဗျရန်ကုန်မြို့ပြင်ကတိုးချဲ့မြို့သစ်တွေကိုစနစ်တကျစီမံကိန်းဆွဲပြီးအကွက်ချစီစဉ်ကခြင်းမရှိတဲ့အတွက်လူနေနေတယ်သွာလာရေးခက်ခဲတယ်အိမ်ဈေးတွေမလို့အဖက်အဆမတန်ကြီးမားနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်လူဦးရေတန်ပေါင်းများစွာနေထိုင်တဲ့မြန်မာနိုင်ငံရဲ့ကြက်တေးဆောင်ရန်ကုန်မြို့ကြီးနိုင်ငံတကာအဆင့်မီဖြစ်အောင်မြို့နေလူထုအတွက်အဆင်ပြေချောမွေ့အောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညဒက်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0392318554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပြည်ဦးရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါရယ်တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းတွေဖက်အလဲပေးရအောင်ပါအမေရိကန်သမ္မတဘရက်အိုဘားမားက1998ကနေ1992ခုနှစ်အထိတကိုးထွားခဲ့တဲ့တရုတ်နိုင်ငံသမ္မတတင့်ရှောင်ဖိန်လိုဩဇာအာဏာရှိလာတဲ့လက်ရှိသမ္မတရှီဂျင်းပင်ကအထင်ကြီးစရာကောင်းတဲ့အကြောင်းပြောပါရယ်ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်လက်ထက်ရုရှားနိုင်ငံနဲ့ဆက်ဆံရေးကောင်းလာဖို့တိတ်အကောင်မမြင်တဲ့အကြောင်းကိုလည်းပုတ်ထုံးနေကဝါရှင်တန်ကစီးပွားရေးစကားဝိုင်းမှာပြောဆိုခဲ့တာပါ VOA သတင်း6 Victor Bekti သတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပါမယ
်တရုတ်နိုင်ငံဘီဂျင်းမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့အာရှပစိဖိတ်စီးပွားရေးထိပ်သီးညီလာခံ APEC မှာတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံစဉ်အတွင်းရာသီဥတုပြောင်းလဲရေးတွင်းကုန်ထုတ်ကုန်အခွန်လျှော့ချရေးသဘောတူညီမှုအပါအဝင်အလွန်ကောင်းတဲ့ရလဒ်တွေရခဲ့တဲ့အကြောင်း Mr. Obama ကပြောပါရယ်2013ခုနှစ်မတ်လမှာအာဏာရယူခဲ့တဲ့တရုတ်ကောင်းဆောင်ကိုဥပမာကချင်းမွန်းပြောဆိုခဲ့တာပ
ါ He has consolidated power faster and more comprehensively than probably anybody since
သူက1998ခုနှစ်ကနေ1992ခုနှစ်ထိအုပ်ချုပ်ခဲ့တဲ့အရင်သမ္မတဟောင်းတင်ဆောင်ပင်ကဆလို့အခြားသူတွေရဲ့ဆောင်ရင်အာဏာကိုခက်မြန်မြန်ပေါင်းစည်းရယူနိုင်ခဲ့သူတယောက်ပါတစ်နှစ်ခွဲနှစ်နှစ်အတွင်းမှာတရုတ်နိုင်ငံတဲကသူ့ရဲ့တကူအာဏာကြီးလာတဲ့ပေါ်လူတိုင်းကထင်တကြီးဖြစ်ရပါတယ်
ဒါပေမဲ့လည်းမစ္စတာအိုဘားမားကတရုတ်သမ္မတရဲ့ဩဇာအာဏာကြီးလာနေတဲ့အပေါ်ကိုလည်းသတိပေးပါရယ
် on issues of human rights on issues of clamping down on dissent
လူခွေနဲ့ပတ်သက်လာလို့ရှိရင်ဆန့်ကျင်သူတွေကိုအာဏာနဲ့နှိပ်ကွပ်တာမျိုးတွေပေါ့ဗျာဒီကိစ္စတွေကိုသူကအမျိုးသားရေးအဖြစ်ပြောဆိုတာကိုအင်းဒီချင်းနိုင်ငံတွေကစိုးရိမ်ကြပါတယ်တောင်တရုတ်ပင်လယ်ပြင်ကအငင်းပွားစရာဖြစ်နေတဲ့ဆန်ကပ်ကူကျွန်းကိစ္စမှာကျွန်တော်တို့ရှင်းလင်းလင်းတွေ့မြင်ခဲ့ပြီးပါပြီ
တချိန်ထဲမှာပဲတရုတ်တို့ကအမေရိကန်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေဆက်လက်ထားရှိဖို့ဆန္ဒရှိတယ်လို့မစ္စတာအိုဘားမားကဆက်ပြောပါရယ်တရုတ်သမ္မတကအမေရိကန်တို့နဲ့စီးပွားရေးသဘောတူစာချုပ်ချုပ်ဆိုလိုပြီးတရုတ်နိုင်ငံအတွင်းစီးပွားရေးလုပ်ကိုင်မှုပတ်ဝန်းကျင်တွေပြောင်းလဲသွားနိုင်တယ်လို့ဆိုပါရယ် တရုတ်နိုင်ငံခြားရေးဝန်ကြီးကရေရှည်ခန်းနဲ့နိုင်ငံဆက်ဆံရေးအားနှစ်ဦးနှစ်ဖက်စလုံးအတွက်အကျိုးရှိစေမယ်လို့ကြာတာပတင်းနေ့ကပြောပါရယ်မတူကွဲပြားမှုတွေကိုကုနီကုဟာနဲ့စီမံခန့်ခွဲနေချိန်မှာတစ်ဖက်နဲ့တစ်ဖက်လေးစားမှုအပြန်အလှန်ထားရှိဖို့သူကတိုက်တွန်းပြောဆိုသွားပါရယ်ရုရှားသမ္မတဗလာဒီမီယာပူတင်လက်ထက်မှာတော့ရုရှားနိုင်ငံနဲ့ဆက်ဆံရေးကောင်းလာဖို့တိတ်အကောင်းမြင်မထားဘူးလို့မစ္စတာအိုဘားမားကဆက်ပြောပါရယ
် I have a very direct blunt and business like relationship with Putin in part becauseI think the situation in Ukraine caught him by surprise.
Mr. Putin ਨੇ ကျွန်တော်ကလုံးသဘောဆန်တဲ့ခက်ရှင်းရှင်းတဲ့ဆက်ဆံရေးပဲရှိပါတယ်။ကျွန်တော်ကတော့ Ukraine ကိစ္စမှာသူမထင်မှတ်ပဲပါဝင်ခဲ့တာလို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စမှာရုရှားကသူ့ရဲ့နောင်မီးဆွဲနေတဲ့အမျိုးသားရေးစံနဲ့မူဝါဒနဲ့ရှော်ညီအောင်လို့အလိုက်ထိုက်လှုပ်ဆောင်ခဲ့ပြီးအင်းဒီချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းထိခိုက်စေခဲ့ပါတယ်။ဒီကိစ္စကြောင့်သူ့နိုင်ငံရဲ့စီးပွားရေးကိုလည်းစူးစူးဝါးဝါးထိခိုက်စေခဲ့တာပါ။
မစ္စတာအိုဘားမားကတော့ယူကရိန်းနဲ့ပတ်သက်လို့တန်တမန်ရေးအရာဖြေရှင်းသွားလိုတယ်လို့ဆိုပါရယ်။ဒါပေမဲ့အနောက်အုပ်စုကစီးပွားရေးတန်ခတ်ပိတ်ဆို့နေပေမဲ့လည်းယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုကြောထောက်နောက်ခံပေးနေတာဟာမစ္စတာပူတင်အတွက်ပြည်ရင်းမှာတော့အလုပ်ဖြစ်တယ်လို့သူကဆက်ပြောပါရယ်။ကျွန်တော်ဝန်မေးရင်တော့မစ္စတာပူတင်ကသူ့ရဲ့စိတ်တဘောထားကိုပြင်မှာမဟုတ်ဘူးလို့ပဲပြောရလိမ့်မယ်။ရုရှားပြည်ရင်းနိုင်ငံရေးသမားတွေကသူ့ပြည်ရင်းစီးပွားရေးအခြေအနေတွေကိုတတိမပြုတ်မိမချင်းအခြေအနေတွေပြောင်းလာမယ်မထင်ဘူး။ဒါကြောင့်ကျွန်တော်တို့ကဆက်ပြီးဖိအားပေးသွားမှာပါလို့မစ္စတာအိုဘားမားကဆက်ပြောသွားပါရယ်။အာရှပစိဖိတ်ဒေသ The Diplomat ထုတ်ဝေရေးကတွဲဖက်အက်ဒီတာ Ankit Panda ကတော့တရုတ်နဲ့ပတ်သက်တဲ့ Mr. Obama ရဲ့ပြောဆိုချက်ကအစ်မဟုတ်ဘူးလို့ဆိုပါရယ်။တရုတ်ကိုစောင့်ကြည့်နေသူတွေကဒီကိစ္စကိုအရင်ကတည်းကပြောဆိုနေခဲ့တာပါ။တရုတ်သမ္မတရှီရဲ့တီးသန့်ဆန်တဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့ကတော့
He's popular with both the layman and he's both feared.
သူကအရသားတွေကမကပါဘူး။ပါတီဝင်ကလူတွေရဲ့ကြောက်ရွံ့လူစားမှုပါရနေတာပါ။ဒါကြောင့်လဲဒါကအစ်ဆန်းတော့မဟုတ်ပါဘူး။ဒါပေမဲ့သမ္မတတယောက်အနေနဲ့ပြောရရင်တော့ဒါကအစ်စ်ပါ။ပုံမှန်အဖြစ်တော့တရုတ်သမ္မတရဲ့ကိုယ်ရည်ကိုယ်သွေးခေါင်းဆောင်မှုအပိုင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့သူကရှောင်ရှားလေးရှိပါတယ်
။ပန်ကြားကတော့သမ္မတအိုဘားမားရဲ့အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်တဲ့ပြောဆိုမှုကပွင့်လင်းပြီးလက်တွေ့ကျတယ်လို့ဆိုပါတယ်။သူကဆက်ပြောရမှာတော့နိုင်ငံတကာတန်တမာအတိုင်းဝိုင်းညီလာခံမှထက်စာရင်စီးပွားရေးအတိုင်းဝိုင်းကလူတွေကိုပြောဆိုရတဲ့အတွက်မစ္စတာအိုဘားမားအနေနဲ့သူ့ရင်ထဲရှိတဲ့အတိုင်းလွတ်လွတ်လပ်လပ်ပြောဆိုဖို့စိတ်ဆန္ဒရှိနေခဲ့တာလို့ဆိုပါတယ်ရှင်။
ဒီကနေ့သတင်းလေးကိုဆက်လက်တင်ပြပေးနေပါရယ်။သောတာရှင်များရှင်၊ဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ဘက်ကတင်္ဂါတဲ့တွေဟာဖြံတွေရဲ့အကူအညီကိုရရှိနေပါရယ်။ဆွေစဉ်မျိုးဆက်အလိုက်တင်္ဂါတဲ့တွေကဖြံတွေကိုငါဖမ်းတဲ့နေ့လေ့ကျင့်တင်ကြားပေးခဲ့ကြတာပါ။ဒါပေမဲ့လည်းမြစ်ကြောင်ပြောင်းလဲကုန်တာရေရပိုးပြီးညဉ့်ညံလာတာကြောင့်ဒီလိုရှားပါးလာတဲ့ဓလေ့တွေတဖြည်းဖြည်းနဲ့မေးမိန်လာနေပါပြီ။ငါရရှိမှုကလည်းရော့ကျစေပါရယ်။ VOA သတင်းထောက်အေမီယီတင်ပြပို့ထားတာကိုမှတ်တင်ထိုက်ကပြောပြပေးမှာပါ။
တသားလေကြီးဒဇင်းဘော်ကဝါလောင်ချိုင်ထဲကဖြန်တွေဟာလူးလိမ်အော်ဟစ်နေကြတဲ့အတန်တွေပါနာရာလီခရိုင်ထဲကနေသားတဲ့ဆောင်းရသည်နေ့တနေ့မှာတင်္ဂါတွေတွေကလေကြီးဒဇင်းကိုစိမ့်လက်နေတဲ့စစ်ထရာမြစ်တလျှောက်လှော့ခတ်လာကြတာပါဒီနောက်မှာတော့ဝါလောင်ချိုင်ကြီးကိုဖွင့်ချလိုက်တာမှာတော့အညိုရောင်ဖြန်6កောင်တို့လူးလိမ်ထွက်လာပြီးမြစ်ထဲကိုဒိုက်ပြီးထိုးဆင်းသွားကြပါတယ်တင်္ဂါတွေလှော့ခတ်လာတဲ့လေတလျှောက်ပျော်ရွှင်မြူထုလိုက်ပါလာကြပါတယ်ဖြံတွေကတင်္ဂါတွေကိုကူပြီးငါဖမ်းပေးနိုင်ခဲ့ကြတာဟာဆိုရင်ဘင်္ဂလားဒေ့ရှ်အနောက်တောင်ပိုင်းဒေသမှာအ ਨੇ ဆုံးရာစုနှစ်နှစ်ခုလောက်ကြာမြင့်ခဲ့ပါပြီ။မိသားစုဝင်6កောင်ပါတဲ့ဖြံမိသားစုတွေကအကြီး3កောင်တို့ရဲ့ခန္ဓာကိုယ်မှာတော့လှေနဲ့တွဲချီထားတဲ့ကျိုးတွေကိုတတ်ထားပါတယ်။ဒီကျိုးတွေရဲ့အရှိကလှေကနေပေး20လောက်အထိရေကူးသွားနိုင်ပါတယ်။ဖြံနဲ့ဖြံအငယ်လေးတွေကလှေနဲ့ချိတ်ထားတဲ့ကျိုးတွေတတ်မထားပေမဲ့မိဘဖြစ်သူတွေနဲ့တိတ်အဝေးကြီးရေကူးပြီးထွက်မသွားကြပါဘူး။ဖြံကြီးတွေကပေါင်20လောက်လေးပြီးတော့3ပေလောက်ရှိကြပါတယ်။တင်္ဂါတွေနဲ့ဖြံတွေဟာညပိုင်းမှာငါဖမ်းတာကိုအကောင်းဆုံးလုပ်နိုင်ကြပြီးဖြံတွေကတရက်ကို9ပေါင်20ကနေ30ကြာဖမ်းနိုင်ပါတယ်။တင်္ဂါတွေအတွက်တရက်ကို25ဒေါ်လာလောက်ရှာပေးနိုင်တာဖြစ်ပါတယ်။ဖြံတစ်ကောင်ကိုတော့တရက်ကို9က4-5ပေါင်လောက်ပြန်ပြီးတော့ကျွေးရပါတယ်။ဖြံတွေအလုံးလုံးနိုင်ရင်လုံနိုင်တဲ့လောက်အပိုစုကလည်းရပါသေးတယ်။ဒီဖြံမိသားစုကိုပိုင်ဆိုင်တဲ့အသက်40အရွယ်တန်ဃာတဲ့ Robin Biswak ကတော့သူ့အဖိုးသူ့အဖေတို့လက်ထက်တုန်းကလည်းတလိမ့်ဆန်တွေနဲ့ငါးဖန်းခဲ့ကြတယ်လို့ပြောပါတယ်။သူတို့အဖေခေတ်ကသူတို့ရွာမှာဖြန်တွေနဲ့ငါးဖန်းတဲ့မိသားစုယာနဲ့ချီရှိခဲ့ပေမဲ့အခုတော့ရွာမှာမိသားစု12စုပဲရှိတော့တယ်လို့သူကပြောပါတယ်။မြေရွေတွေကပို့ပြီးငန်းလာပြီးငါးကလည်းနေတာတယ်လို့တန်ဃာတဲ့ Robin ဘေးစဝတ်ကပြောပါတယ်ဆဲရေလွဲပေါက်တကားတွေကမြည့်ရဲ့ရေစီးချောင်းကိုပိတ်တလို့ဖြစ်နေပြီးငားသွားလာမှုကိုလည်းနှဲသွားစေတာဖြစ်ပါတယ်ဒါကြောင့်လည်းဒေသခံတွေကငားဖမ်းတာတဲ့ပိုပြီးအလုပ်ဖြစ်မဲ့လွယ်ကူမဲ့အလုပ်တွေကိုပြောင်းပြီးလုပ်ချင်နေကြပြီလို့ရော်ဘင်ဘေးစဝတ်ကပြောပါတယ
်အမတ်တွေအားကေမတ်တော်မတ်စနိုင်အခုတကောအင်ကမ်ကို
ကျွန်တော်တို့မှာဝင်ငွေများများဆက်စားမရလာပါဘူးကျွန်တော်တို့ဖေလက်ထက်တုန်းကတော့ဝင်ငွေပိုရပါတယ
်ဖြန်တွင်နဲ့ငါးဖန်းကြတဲ့ဒလေးကဘင်္ဂလားဒေ့ရှ်နိုင်ငံကဒေသအနည်းငယ်မှာပဲရှိနေတာပါနိုင်ငံတွင်းမှာမြစ်ကရာနဲ့ချီရှိနေတာဖြစ်ပေမဲ့လေရေရုညဉ့်ဉန်းမှုနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုအားနည်းရာတွေကြောင့်တားရိုင်းတိရစ္ဆာန်ပြုံးတိမဲ့အရေးချင်းချောက်မှုတွေကလည်းရှိနေတာပါတငါတွေကဖြန်နေကိုတင်ကြပေးပြီးဆောက်ရှောက်ပေးနေတာတွေကြောင့်ဖြန်ကောင်ရီကိုထိမ့်သိမ့်ရာရောက်တယ်လို့လဲဇီဝဗေဒပညာရှင်တို့ကပြောပါတယ်။နာရာယီနဲ့ခုနာခိုင်တို့မှာတငါတွေ300လောက်ရှိတယ်လို့ဓာကမြို့တော်ကဂျာဟင်ဂျီယာနာကာတက္ကသိုလ်ကသုတေသီတို့ကပြောပါတယ်။2011ခုနှစ်ကထုတ်ဝေတဲ့လေလာချက်တစ်ခုအရဒီဒေတာကတငါတွေကိုကူညီနေကြတဲ့ဖြန်ကောင်ရီက186ကောင်ရှိတယ်လို့ဖော်ပြထားပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တခုလောက်တုန်းကငါးဖက်နဲ့ဖြန်ကောင်ရီ900ကျော်ရှိခဲ့တာပါတင်္ဂါသေးရော်ဘင်ဘစ်ဝတ်ကတော့တင်္ဂါသေးလုံနေတဲ့ကာလတစ်ချောင်းလုံးဖြန်တွေနဲ့ဆက်ပြီးတော့အလုပ်လုပ်နေမှာလို့ပြောပါတယ
်ဒါရေတော့ဘာလို့ပါရှိနေဘာလို့ပါစပနာဟိုဒါအမန်ဒီဘတ်ထားတာ
ဖြန်နေကကျွန်တော်တို့ရဲ့ရိုးရပါဗျာကျွန်တော်တို့ဖိုးတွေလက်ထက်ကလေးကဆင်းသက်လာခဲ့တဲ့ဒလေးပါကျွန်တော်တို့ကဖြန်နေကိုချစ်တဲ့ငါးဖက်လို့ရတာနဲ့ကျွန်တော်တို့ရှင်သန်နေထိုင်နိုင်တဲ့ဖြန်နေကကျွန်တော်တို့ကိုကူညီပေးပါတယ်
တကယ်လို့တင်္ဂါသေးတွေစောက်ဝင်နေရေးအစင်မပြေတော့ဘူးဆိုရင်တော့ဖြန်တွေကိုလည်းရှေ့လျှောက်ကျွေးမွေးနိုင်ကြတော့မှာမဟုတ်ပါဘူးဖြန်တွေကတင်္ဂါသေးတွေရဲ့ငါးဖန့်လေနောက်ကကူးခတ်လိုက်ပါခဲ့ကြတယ်ဆိုတာကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအမှတ်ရစရာတစ်ခုအဖြစ်ပဲကျန်ရှိခဲ့မှာဖြစ်ပါတယ်ရှင
်မတင်ရင်ထိုက်ပါရှင် VOA ရဲ့သတင်းငွေနဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်နောက်နောက်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှာပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံ့တက်ချက်နဲ့တက်ကြီးစကားသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါအခုနားဆင်နေကြတဲ့သတင်းတွေနဲ့ညနေဖက် VOA စီစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်ညနေပိုင်းစီစဉ်အဆုံးတက်ခင်မှာသတင်းအချင်းချုပ်ကိုမှတ်စုမျက်မှောင်ကတလဲအကျညာပေးပါအောင်ရှင
်ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသကိုဒီအင်အားဖြင့်ဟာဂူဘစ်တိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်နေပါတယ်တနအီကိုလေတိုင်နှုန်းမိုင်130လောက်ပြင်းရနဲ့ဝင်ရောက်လာတဲ့မုန်တိုင်းကြီးဟာစနေနေ့ညတော့ကတော့ညလုံးပေါက်အရှိပဲကံရွန်းတဲ့ဒေသဘက်ကိုတိုက်ခတ်ပါတယ်။ငါးဖမ်းလုံငန်းအဓိကလုံကြတဲ့ဆမ်မာကျွန်းကိုမုန်တိုင်းဆောင်ဝင်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာအိမ်အမိုးတွေလန်ထွက်သစ်ပင်တွေကျိုးကျခဲ့တယ်လို့ဒေသခံပကာဆာမိုးလေဝသဌာနကပြောပါတယ်လမ်းတွေပေါ်မှာသုခမိုးတွေသစ်ပင်တကိုင်းအချို့အပဲ့တွေလည်းပြန့်ကျဲနေပါတယ်။ပါကစ္စတန်နိုင်ငံမြောက်ဝါဇီရစ်တန်ဒေသကဒီတာလီဘန်တို့ရဲ့ခြံဝင်းတစ်ခုအပေါ်အမေရိကန်တို့ရဲ့မောင်းသူမဲ့ drone ယာဉ်နဲ့တိုက်ခိုက်မှုအတွင်းမှာအလို့ရှိနေတဲ့ Al-Qaeda ထိပ်တန်းခေါင်းဆောင်တရားအပါအဝင်စစ်သွေးကြွ၄ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့၂ယောက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်သေဆုံးသွားသူတွေထဲကတယောက်ကတော့ပါကစ္စတန်နိုင်ငံကဒီ Al-Qaeda အဖွဲ့ပြောခွင့်ရသူ Umar Farooq ဖြစ်တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါရယ်မက္ကဆီကိုနိုင်ငံမှာမီးလောင်နေတဲ့အကျဉ်းချံတွေကိုစစ်ဆေးမှုအရပျောက်ဆုံးနေတဲ့အကြောင်းသား43ယောက်ထဲကတယောက်ထက်မနည်းရဲ့အကျဉ်းချံတွေဖြစ်တယ်လို့မှုခင်းစစ်ကျွမ်းကျင်သူတွေကအတည်ပြုကြောင်းမက္ကဆီကိုအာဏာပိုင်တွေကပြောကြားခဲ့ပြီးတဲ့နောက်ကြံပျောက်ဆုံးနေစေចောင်းသားမိဘတွေကသူတို့ရဲ့ကလေးတွေကိုရှာဖွေနိုင်ရေးတိုးမြှင့်လုပ်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်တချို့အပေါ်မကျေနပ်လို့ဆန္ဒပြမှုတွေစနေနေ့ညကလည်းဆက်ပြီးတော့ရှိခဲ့ပါတယ်။နယူးယောက်ဝါရှင်တန်လော့စ်အန်ဂျလိစ်အစတဲ့မြို့ကြီးတွေအပါအဝင်မြို့တော်တော်များများမှချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်စုမြတ်မုံကညညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Brian McCullough ဖြစ်ပါတယ်။ VOA ကလည်းမြန်မာဘာသာအစီအစဉ်တွေကိုတနေ့9ချိန်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်။တောသားရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.